တပန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသူ့ကိုချီးမြှင့်ထားတဲ့ငြိမ်းချမ်းရေးနိုဘယ်ဆုကိုပြန်ရုပ်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့ပေါ်အရေးကြီးစဉ်းစားရမယ့်ကိစ္စရပ်တစ်ခုမဟုတ်တဲ့သဘောမျိုးပယ်ချပြောဆိုပါတယ်။ဆုတွေဂုံပြူတာတွေကိုကျွန်မအလေးမထားပါဘူး။မိတ်ဆွေတွေဟာမိတ်ဆွေတွေရှိရမယ့်အတိုင်းအခိုင်အမာမရှိတဲ့ပေါ်ကျွန်မစိတ်မကောင်းပါဘူး။ဒါကြောင့်လဲဆိုတော့ချစ်ကြည်ရင်းနှီးမှုဟာနားလည်မှုလို့ကျွန်မယူဆလိုပါပဲ။အခြေခံအားဖြင့်ကိုယ်သဘောနဲ့ကိုယ်သတ်မှတ်ဆုံးဖြတ်တာတည်းနားလည်ဖို့ကြိုးစားရမှာဖြစ်ပါတယ်။အကြောင်းလဲဆိုတော့စုတွေဆိုတာကဒီလိုပဲပေးတာပြန်ယူတာရှိနေမှာပါပဲလို့ NHK ဂျပန်သတင်းဌာနနဲ့စနေနေ့တွေ့ဆုံမေးမြန်းခန်းတွင်ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ရခိုင်ပြည်နယ်ဂျက်တဲနဲ့ပတ်သက်လို့လည်းမြန်မာတနေငံလုံးကအခြေအနေကိုထားပါအောင်ရခိုင်ပြည်နယ်တခုတည်းကအခြေအနေကိုတော့နားမလည်သူတွေအများကြီးရှိပါတယ်လို့ပြောပါတယ်။ Riders သတင်းတောက်နှစ်ဦးထောင်ချခံရတဲ့ဖြစ်ရပ်နဲ့ဆက်လင်းပြီးမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုမေးခွန်းထုတ်နေကြတဲ့အပေါ်မှာလည်းဒီကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆိုင်တာလားတရားဥပဒေအရလူဆောင်ကျင်းတဲ့ဆိုင်နာလားဆိုတာကိုကြည့်ရမယ်လို့ကျွန်မယူဆပါတယ်။ဒါကြောင့်လဲဆိုတော့တရားဥပဒေအရဆိုရင်စီရင်ချက်အပေါ်သူတို့မေးခွန်းထုတ်ပိုင်ခွင့်ရှိပြီးအယူခံဝင်နိုင်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အများကြီးရှိတယ်လို့ယူဆပါတယ်ဆိုပြီးတော့လည်းပြောပါတယ်။အော်တိုဘာလ9ရက်နေ့မှာကျင်းပမယ့်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတက်ဖို့ဒေါန်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်နေတာဖြစ်ပြီးခီးစဉ်တွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတိကျတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။